အီရန်နိုင်ငံမြောက်ပိုင်းကိုကြာသာပတင်းတွေနောက်ပိုင်းမှာစတင်ခဲ့တဲ့မြေပြင်ကနေထိုးစစ်ဆင်တိုက်ခိုက်ရင်မိမိတို့ရဲ့တပ်ဖွဲ့ဝင်9ယောက်နဲ့ကတ်သဘုံ44ယောက်တည်ဆုံသွားကြောင်းတူရကီစစ်ဘက်ကကြေညာပါတယ်။အီရန်နိုင်ငံတွင်းရှိ PKK ကတ်သဘုံများအလို့သမားပါတီနေရာများကိုရွေးချယ်ပြစ်မှတ်ထားပြီးတော့အမြောက်များနဲ့လှမ်းပစ်ပြီးလေကြောင်းကတိုက်ခိုက်ရင်တခြားကတ်သဘုံ20တည်ဆုံသွားတယ်လို့ထင်ရကြောင်းလည်းတူရကီအစိုးရကြေညာချက်ထဲမှာပါရှိပါတယ်။အီရန်နိုင်ငံတွင်မြောက်ပိုင်းကနေအခုလိုဝင်ရောက်တိုက်ခိုက်တဲ့အတွက်အီရန်နိုင်ငံရဲ့ဌာနကတူရကီသားမတ်ကိုစစ်ခေါ်ကာကန့်ကွက်လိုက်ပါတယ်။တူရကီနိုင်ငံအနေနဲ့အကန့်အသတ်နဲ့ကတ်သဘုံများကိုပြစ်မှတ်ထားကတိုက်ခိုက်သွားဖို့တူရကီအစိုးရကိုဝါရှင်တန်ကတိုက်တွန်းထားကြောင်းအမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရပုဂ္ဂိုလ်ရှွန်မက်ကောမက်ကပြောဆိုပါတယ်။စစ်ရေးအရမတော်မတရားမလုပ်ဖဲနဲ့ထိမ့်ထိမ့်သိမ့်သိမ့်လုပ်ဖို့ EU တောင်းကများကလည်းပဲတူရကီအစိုးရကိုတိုက်တွန်းထားပါတယ်။